ယောဂီပေါင်းတော်ကောင်းများယခုချိန်ခါမှာတရားရှုမှတ်ရမယ့်ချိန်ခါဖြစ်ပါတယ်တရားရှုမှတ်တဲ့အခါမှာပန္နေကအပုစိတ်တော်လို့ဘုရားရှင်ဟောကြားထားသည့်အတိုင်းထိုင်ခြင်းအရိယာပုဂ္ဂိုလ်ပြုပြင်ပြီးတော့ထိုင်ကြရမှာဖြစ်ပါတယ်အမျိုးသားများဆိုရင်ဓမ္မလင်ငွေထိုင်ခြင်းအမြဲတမ်းများဆိုရင်ဓမ္မလင်ငွေထိုင်ခြင်းကြောင်းကြောင်းထိုင်ခြင်းဟာတရားရှုမှတ်ခြင်းနဲ့ပတ်သက်တဲ့သင်လျော်သောထိုင်ခြင်းများဖြစ်ပါတယ်ဥဇုံကာယပဏိဒါယဆိုတဲ့အတိုင်းပဲခါကလေးကိုမမတ်ထားပြီးဝရိပယ်ရင်နေမယ်ရှေ့ကိုကိုယ်နေမယ်နောက်ကိုရိုင်းနေမယ်ဆိုရင်ကြောရိုးတွေနဲ့အကျော်တွေနဲ့ဖြည့်ပြီးတော့မလိုလားအပ်တဲ့နာမှုကျင်မှုတွေပေါ်လာနိုင်ပါတယ်အဲဒါကြောင့်ခန္ဓာကိုယ်ကိုတက်တက်မတ်မတ်ဆန့်ဆန့်လေးထားတာအကောင်းဆုံးပါပဲအလွန်ကြီးလဲမတ်မတ်ကြီးဖြစ်ဖို့တော့မလိုပါဘူးမိမိခန္ဓာကိုယ်ရဲ့အနေထားအားလျော်စွာတဲ့တော်တဲ့အနေထားဖြစ်အောင်ပြုပြင်ပေးဖို့ပါပဲပရိမုခန္တနေဥပထမိတ်တဝါဆိုတာကအရှုခံတရားကိုစွစွဆိုင်ဆိုင်ကြည့်နေဖို့ပါပဲအရှုခံတရားကယုတ်တရားတွေနတ်တရားတွေတဘာဝတရားကလေးတွေကိုအရှုခံတရားလို့ခေါ်တယ်ပုံမှန်တရားဆိုင်ခဲတို့ဘောင်ကခြေလဲဆိုတဲ့အရာတွေဟာအရှုခံတရားမဟုတ်ပါဘူးဒါပညာဆိုင်ခဲကြီးတွေပါအရှုခံတရားဆိုတာကဟောဒီပုံမှန်တရားကြီးထဲမှာရှိနေတဲ့သဘာဝတရားကလေးတွေရုပ်သဘာဝနဲ့နတ်သဘာဝနှစ်မျိုးရှိတယ်ရုပ်သဘာဝကဖောက်ပြန်တတ်တဲ့သဘောရှိတယ်နားရခြင်းနဲ့ကြိုက်တယ်ခဲတယ်လှုပ်တယ်ကြွတယ်တောင်းတယ်တင်းတယ်ဒါတွေအားလုံးဟာဖောက်ပြန်တဲ့သဘောတွေကြီးပဲနတ်ဘာဝဆိုတာကသိတတ်တဲ့သဘောရှိတယ်။သိတယ်၊ခံစားတယ်၊မှတ်သားတယ်။စသည်ဖြင့်ဒါတွေအားလုံးဟာနိုင်ရသဘာဝလေးကြီးပဲ။အဲ့ဒီရှုခံဖြစ်တဲ့တရားတွေဟာခန္ဓာကိုယ်နှံပြားမှာအကြောင်းတိုင်တိုင်တိုင်တိုင်ဖြစ်နေတဲ့တရားတွေပဲ။အင်းနဲ့အိုင်းနဲ့မှာမောရင်မောပေါက်ကလေးတွေကြတဲ့အခါရေပေါက်ကလေးတွေပွက်နေသလိုရေပြင်တစ်ပြင်လုံးမှာဟိုနေရာကပွက်လိုက်ဒီနေရာကပြက်လိုက်ပွက်လိုက်ပြက်လိုက်ပွက်လိုက်ပြက်လိုက်နဲ့မရမစက်တဲ့သဲနဲ့အမြဲမပြတ်ဖြစ်နေသလိုမျိုးအခုလဲခန္ဓာကိုယ်မှာအကြောင်းတိုက်ဆိုင်တိုင်းတိုက်ဆိုင်တဲ့နေရာတိုင်းမှာရုပ်တည်နံတွေအမြဲတမ်းဖြစ်နေတယ်အမြဲတမ်းပြက်အဲ့ဒီတရားတွေကအရှုခံတရားတွေပဲအဲ့ဒီတရားတွေကိုကြည့်တဲ့နေရာမှာပစ္စုပန်ခန္ဓာကိုကြည့်ရမယ်ဒီတော့ခန္ဓာသရကအတိတ်ခန္ဓာရှိတယ်အနာဂတ်ခန္ဓာရှိတယ်ပစ္စုပန်ခန္ဓာရှိတယ်ကိုမသိလိုက်ဖက်နဲ့လွန်သွားရင်လွန်သွားတဲ့ခန္ဓာဟာအတိတ်ခန္ဓာပဲယခင်တုန်းကချုပ်ပြောက်ပျက်စီးသွားပို့တဲ့ခန္ဓာမှန်သမျှဟာအတိတ်ခန္ဓာတွေကြီးပဲမဖြစ်သေးတဲ့ခန္ဓာမှန်သမျှဟာအနာဂတ်ခန္ဓာတွေကြီးပဲ။ဒါကြောင့်မဖြစ်သေးတာကိုလည်းမျှော်ပြီးတော့ကြည့်မနေနဲ့။ဖြစ်ပြီးသားလွန်ပြီးသားချုပ်ပြီးသားခန္ဓာတွေကိုလည်းပဲပြန်အာရုံပြုတ်မနေနဲ့။လောလောဆယ်မိမိဉာဏ်နဲ့တဲ့နေတဲ့မိမိစိတ်နဲ့တဲ့နေတဲ့သိလို့ရနေတဲ့အကုမအကြောင်းတိုက်ဆန်လို့အကုပေါ်တဲ့ပစ္စုပန်ခန္ဓာကိုကြည့်ပေးပါအကုမအကြောင်းတိုက်လို့အကုပေါ်တဲ့ခန္ဓာသည်ပစ္စုပန်ခန္ဓာပါပဲအဲ့ဒီခန္ဓာသည်ပညာခန္ဓာမဟုတ်ဘူးပရမတ်ခန္ဓာပညာခန္ဓာဆိုင်ခဲကြီးကတော့စောစောကလေးကလည်းဒီတိုင်းပဲအကုလည်းဒီတိုင်းပဲတဘုံဇံတည်းရှိနေတယ်လို့ထင်ရဒါပေမဲ့ပရမတ်ခန္ဓာကတော့ဒီထဲမှာတဘုံဇံနဲ့တည်ရှိနေတာမဟုတ်ပါဘူး ထိုင်နေတော့မှဖြစ်တယ်ဖြစ်တဲ့ခန္ဓာသွားနေတော့မှဖြစ်တယ်ဖြစ်တဲ့ခန္ဓာရနေတော့မှဖြစ်တယ်ဖြစ်တဲ့ခန္ဓာခန္ဓာကိုယ်ရဲ့အရိယာပေါ်ပြောင်းလဲတိုင်းမှလည်းပဲရုပ်ခန္ဓာလေးတွေအမျိုးမျိုးပြောင်းလဲသွားတယ်အာယုန်လေးတွေမျိုးမျိုးပြောင်းတိုင်းပြောင်းတိုင်းနတ္တယနာခန္ဓာတွေကလည်းအမျိုးမျိုးပြောင်းလဲသွားတယ်အဲဒါကြောင့်ရုပ်ခန္ဓာပဲဖြစ်ဖြစ်နာခန္ဓာပဲဖြစ်ဖြစ်တပုံစံနဲ့တည်ရှိနေတဲ့ခန္ဓာတစ်ခုမှမရှိဘူးပညာခန္ဓာပေါ်မတ္တရာကြီးကသာဓမ္မဇာနဲ့တည်ရှိနေတယ်လို့ထင်ကောင်းထင်ရပေမဲ့ဒီထဲမှာရှိတဲ့ပရမတ်ခန္ဓာကလေးတွေကတော့တစ်မျိုးပြီးတစ်မျိုးအမြဲတမ်းပြောင်းလဲပြောင်းလဲနေတာပဲအဲ့ဒီပြောင်းလဲခြင်းတွေပင်လည်းတစ်မျိုးပြက်လို့တစ်မျိုးအသိပေါ်တဲ့သဘောပဲသဘာဝတရားကအရှုခံခန္ဓာပြောင်းလဲသွားတဲ့သဘောကဖြစ်သဘောနဲ့ပြက်သဘောတဘာဝတရားကိုမြင်အောင်ကြည့်ပြောင်းလဲသွားတဲ့မတူတဲ့သဘောကိုမြင်အောင်ကြည့်တခုနဲ့တခုမတူတဲ့အစစ်စစ်ပိုင်းပိုင်းအခြားအခြားပြက်ပြက်ခြားနာချက်ကလေးတွေကိုစိုက်ပြီးတော့ကြည့်ရင်တခုနဲ့တခုမတူတဲ့သဘောလေးတွေကြည့်နိုင်ပါလိမ့်မယ်အဲ့ဒီလိုသိဖို့ရန်အတွက်တတိအားလဲလိုတယ်တမာရီအားလဲလိုတယ်ပညာအားလဲလိုတယ်တတိယဓာကအမြဲတမ်းတတိကပြရမယ်အမြဲတမ်းသိပြနေရမယ်စိတ်ကိုတခြားတစ်ပါးမရောက်အောင်တတိလေးနဲ့စူးစိပြရမယ်အရှုခံဖြစ်တဲ့ယုံနာခန္ဓာနဲ့စိတ်နဲ့တည့်နေအောင်တတိလေးနဲ့ညှုံပြရမယ်အဲ့ဒီလိုညှုံပြလိုက်လို့အရှုခံခန္ဓာကိုသိပြီတွေ့ပြီဆိုတဲ့အခါမှာစူးစူးဆက်ဆက်ကြည့်ပြလိုက်ရင်အဲ့ဒါသမာဓိလို့ခေါ်တယ်အဲ့ဒီသမာဓိလေးနဲ့စိုက်ကြည့်ပြလိုက်တဲ့အချိန်မှာမိမိရဲ့အတိအာယုံထဲမှာပုဂ္ဂိုလ်တ attva မပါတော့ဘူး။ယောက်ျားမိန်းမမပါတော့ဘူး။ဒုပေါင်းကချိလည်းမပါတော့ဘူး။ဆိုရင်ဒါဒိဋ္ဌိအမြင်လေးတွေကင်းစင်သွားတာပဲ။ရုပ်သဘောနဲ့နာမ်သဘောအပေါ်မှာပဲမိမိစိတ်ကဒိဋ္ဌိမမတ်သိနိုင်လာတယ်၊ကြည့်နိုင်လာတယ်။ဒီအချိန်မှာဒိဋ္ဌိကိရိသာတွေကင်းစင်ပြီးတော့တတိနဲ့သမာဓိအားကောင်းနေတယ်တတိသမารီအားကောင်းလာတဲ့နေ့အမြတ်ဒီယုတ်ဒီနာဒီခန္ဓာတို့ရဲ့သဘာဝကိုဆုံးဖြတ်နိုင်လာတယ်ပိုင်းခြားနိုင်လာတယ်ယုတ်ပဲနံပဲခန္ဓာပဲလို့အမြင်ထဲမှာကြည်ကြည်လင်းလင်းလေးမြင်နိုင်လာတယ်အဲ့ဒီလိုမြင်နိုင်တဲ့မြင်နေတဲ့အချိန်ကလေးဟာပညာဖြစ်တဲ့အချိန်ပါပဲအာလံပေါင်းလိုက်ရင်တတိယသမารီရဲ့ပညာရဲ့အခြေခံတရား3မျိုးနဲ့ကြည်ပီးနေတာဖြစ်ပါတယ်အဲ့ဒီလိုကြည်ပီးနေတော့ခန္ဓာကိုယ်နှံပြမှာဘယ်လိုပဲတဘာဝတရားကလေးတွေဟိုနေရာကဖြစ်လိုက်ပြက်လိုက်ဒီနေရာကဖြစ်လိုက်ပြက်လိုက်အင်းနဲ့အိုင်နဲ့မှာရှိတဲ့ရေတွေပွက်လိုက်ပြက်လိုက်ပွက်လိုက်ပြက်လိုက်ဖြစ်နေတယ်လို့ခန္ဓာကိုယ်နှံပြမှာလည်းပဲရောတဘာဝကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နာမ်တဘာဝကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နေတယ်အဲ့ဒါလေးတွေသတိထားမိလာတယ်သိလာတယ်ပုဂ္ဂိုလ်တ attva မဟုတ်တဲ့ယုံနာခန္ဓာပါပဲလို့ဆုံးမြတ်နိုင်လာတယ်အဲ့ဒီလိုဆုံးမြတ်နိုင်ပြီမဲ့လို့လည်းပဲယောဂီများကခန္ဓာကိုယ်နှံပြကိုလိုက်ပြီးတော့ကြည့်နေဖို့တော့မလိုပါဘူးမိမိရဲ့အတိထဲမှာထင်ရှားလာတဲ့အာယုံကိုပဲစိုက်ပြီးတော့ကြည့်ပေးပါအာယုံတစ်ခုထင်ရှားနေပါရဲ့နဲ့နောက်အာယုံတစ်ခုကိုကြောင်းကြည့်တာမျိုးမလုပ်ပါနဲ့ခန္ဓာကိုယ်နှံပြကိုလိုက်ရှာပြီးတော့ကြည့်နေတာမျိုးမလုပ်ပါနဲ့ဖြစ်နေတဲ့ရုပ်သဘောနာသဘောခန္ဓာသဘောတွေကတော့ခန္ဓာအနှံပြမှာဖြစ်နေမှာပဲဒါပေမဲ့ယောဂီများကမိမိကြည့်နိုင်တဲ့ထင်ရှားတဲ့ခန္ဓာကိုယ်သာစိုက်ပြီးတော့ကြည့်ပေးလိုက်ပါရောက်ထင်ရှားရင်ရုပ်ကိုစိုက်ကြည့်ပေးလိုက်ပါ။နာထင်ရှားရင်နာကိုစိုက်ကြည့်ပေးလိုက်ပါ။မိမိအတိထဲမှာထင်ရှားနေတဲ့ကြည့်လို့အဆင်ပြေနေတဲ့ခန္ဓာကိုပဲစိုက်စိုက်ပြီးတော့ကြည့်ပေးလိုက်ပါ။အဲ့ဒီလိုကြည့်ပေးလိုက်ရင်စိတ်ထဲမှာဖြစ်လာတယ်လို့ဖြစ်နေတယ်လို့ထင်ရတဲ့အဲ့ဒီခန္ဓာတွေဟာ တကယ်ကြည့်လိုက်တဲ့အချိန်ကျတော့မတွေ့တော့ဘူးဖြစ်တာမတွေ့ရတော့ဘူးစောစောကရှိနေတယ်လို့ထင်ရတဲ့ခန္ဓာတွေကတကယ်ကြည့်တဲ့အချိန်မှာမရှိတော့ဘူးမရှိတာဟာပြတ်သွားတဲ့သဘောပဲပြတ်သွားပြီမဲ့လို့လည်းပဲနောက်ထပ်ခန္ဓာအသစ်တွေအစားထိုးဖြစ်နေတာသတိထားမိလိမ့်မယ်အရှုကံခန္ဓာကလေးကိုကြည့်တယ်မရှိဘူးပြတ်သွားတယ်ပြတ်သွားပြီတဲ့အခါမှနောက်ထပ်အရှုကံခန္ဓာမရှိတော့ဘူးဆိုပြီးတော့ရှားနေလို့လည်းမဖြစ်ပါဘူးအဲ့ဒီတော့ရှားနေခြင်းတွေပင်လည်းရင်တန်တရားဖြစ်သွားတဲ့သဘောပဲအရှုကံခန္ဓာဆိုတာဟာမိမိတန်တမှာရုပ်တွေကလည်းတခုပြတ်တဲ့နေရာမှာနောက်တစ်ခုစားလို့ဖြစ်နေတယ်။နာတွေကလည်းတခုပြတ်တဲ့နေရာမှာနောက်တစ်ခုစားလို့ဖြစ်နေတယ်။ဒါကိုမသိတဲ့အခါကျတော့တခုပြတ်သွားပြီးနောက်ထပ်ဘာမှမရှိဘူးလို့ထင်ရတယ်။တကယ်ကတော့ဒီလိုမဟုတ်ပါဘူး။အရှုကံခန္ဓာဆိုတာအမြဲမပြတ်ဆက်ဆက်ပြီးတော့ဖြစ်နေတဲ့ခန္ဓာအစဉ်တွေပါပဲ။ကိုယ်ကမသိနိုင်လို့မမြင်ရပေမဲ့သူကတော့ရှိနေတာပဲအ ਨੇ စုံတော့သူ့ကိုသိနေတဲ့အတိတ်ကလေးကတော့ရှိနေတာပဲအရှုခံခန္ဓာမရှိဘူးလို့ထင်ရရင်အရှုခံခန္ဓာအရှုခံခန္ဓာမရှိဘူးလို့ထင်နေတဲ့အတိတ်ဒီမလည်းအဲ့ဒါအရှုခံပဲအရှုခံခန္ဓာမရှိတော့ဘူးလို့ထင်နေရတဲ့အတိတ်ဒီမလည်းအဲ့ဒါအရှုခံပဲဝရဏတွေမရှိဘူးလို့ထင်နေရင်ဝရဏမရှိဘူးလို့တွေးနေတဲ့အတွေးဒီပင်အဲ့ဒါအရှုခံတရားပဲဘာတွေရှုရမှမသိပါဘူးလို့ထင်နေရင်တွေးနေရင်အဲ့ဒီဘာကိုရှုရမှမသိပါဘူးလို့တွေးနေတဲ့အတွေးတွေပင်အဲ့ဒါအရှုခံတရားပဲ။ဒါကြောင့်ရှုခံဆိုတာဟာယုတ်ခန္ဓာရဖောက်ပြန်မှုတစ်မျိုးတည်းသာအရှုခံတရားမဟုတ်ပါဘူး။သိနေတဲ့နာယသဘောကလည်းအရှုခံတရားပါပဲ။ယုတ်ထင်ရှားရင်ယုတ်ကိုရှုတယ်။ယုတ်မထင်ရှားရင်နာန်ကိုရှုပေါ့။နာန်ဆိုတဲ့ခန္ဓာကတော့အမြဲတမ်းတိပင်းနေတာဖြစ်တဲ့အတွက်အဲ့ဒီအသိဟာတော့ရှင်းနေမှာပဲအဲ့ဒါကြောင့်ယုတ်ထင်ရှားရင်ယုတ်ကိုရှုပါနာထင်ရှားရင်နာကိုရှုပါရှုစရာမရှိဘူးလို့စဉ်းစားမနေနဲ့တွေးတော့မနေနဲ့ရှာမနေနဲ့စဉ်းစားခြင်းတွေးတော့ခြင်းတိပင်းလျင်အဲ့ဒါနာရဲ့သဘောပဲတွေးစိတ်ကလေးပဲအဲ့ဒီတွေးစိတ်တိပင်းအရှုခံထဲမှာပါပါတယ်အရှုခံဆိုတာဟာယုတ်ပိုင်းကယုတ်ပိုင်းကကြည့်မယ်ဆိုရင်ပဒဝီတ္တအဘောဓာတိသောတာဝါယောဓာတ်တွေအရှုခံဖြစ်တယ်လို့နာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်လည်းပဲမြင်စေကြားစေနားစေစားစေယာနာကောင်းစေတွေးစေဒါရီယာအရှုခံတရားတွေပဲအ ਨੇ စုံတော့မိမိစိတ်ထဲမှာတွေးစေကလေးတော့ဖြစ်နေမှာပဲသိစေကလေးတော့ဖြစ်နေမှာပဲအဲ့ဒီသိစေကလေးဟာအရှုခံတရားကလေးပဲအဲ့ဒီသိစိတ်နဲ့တွဲနေတဲ့ဝေဒနာခံစားမှုသဘောလေးဒါလည်းအရှုခံတရားလေးပဲရှုလို့ကောင်းရင်လည်းကောင်းတယ်လို့သိမယ်မကောင်းရင်လည်းမကောင်းဘူးလို့သိမယ်ကောင်းတယ်ဆိုတာဒုက္ခဝေဒနာမကောင်းဘူးဆိုတာဒုက္ခဝေဒနာဒီနေရာမှာဥပိ္ပခဝေဒနာကတော့မထင်ရှားပါဘူးမထင်ရှားတဲ့ဥပိ္ပခဝေဒနာကိုချက်ကောက်ချက်ခဲကြည့်မနေနဲ့ထင်ရှားတာပဲကြည့်ပါအဲဒါကြောင့်ဒုက္ခဝေဒနာပေါ်ရင်ဒုက္ခဝေဒနာကိုဖြစ်ပဲရှိဒုက္ခဝေဒနာပေါ်ရင်ဒုက္ခဝေဒနာကိုဖြစ်ပဲရှိရုပ်ပေါ်ရင်ရုပ်ကိုဖြစ်ပဲရှိနာမ်ပေါ်ရင်နာမ်ကိုဖြစ်ပဲရှိကျောသဘောနာသဘောကဖြစ်ပြက်ဒုက္ခသစ္စာရှုတဲ့ဉာဏ်ကမဂ္ဂသစ္စာဖြစ်ပါတယ်ကိလေသာအတွေးလေးတွေကိလေသာသဘာဝလေးတွေကင်းစိတ်နေတာကသမုဒယသစ္စာသိနေခြင်းပဲဖြစ်ပါတယ်ကိလေသာဆိုတဲ့ပူလောင်မှုလေးတွေကင်းစင်နေလို့စိတ်ထဲမှာငြိမ်းချမ်းနေတာကနိရောဓသစ္စာရဲ့သဘောဖြစ်ပါတယ်အဲဒါကြောင့်သစ္စာအမြင်သစ္စာဒီသစ္စာဉာဏ်လေးဖြစ်အောင်ယောဂီများဟာတတိတမာတိပညာတရား၃မျိုးနဲ့ကြိုးစားပြီးတော့ရှုမှတ်ပေးလိုက်ကြပါ